ထိုင်းနိုင်ငံနယ်စပ်ကကုန်သွယ်ရေးအချက်ချမြဝတီမြို့မှာတိုင်းသားလက်နက်ကင်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်ထိန်းချုပ်လိုက်ပေမဲ့လည်းဒီအုပ်ချုပ်ရေးရန်တရားကိုဘလို့ကင်တွယ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မြဝတီမြို့ကိုအပြည့်အဝထိန်းသိမ်းအုပ်ချုပ်ဖို့လက်နက်ကင်အင်အားစုတွေကြားအားပြိုင်မှုတွေရှိနေတယ်လို့လည်းနီးစပ်သူတချို့ကပြောပါရယ်။ကင်းပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားတာကိုကြည့်ကြရအောင်ပါရှင်
။ PNU ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာလက်နက်ကင်အဖွဲ့တွေအချင်းချင်းအုတ်ချုပ်ရေးဖွဲ့ဖို့ဘလို့ညှိနှိုင်းကြံတွယ်နေတယ်လဲဆိုတော့တေချာမသိရသေးပါဘူး KNU ကတော့မကြခင်မှာမြဝတီမြို့ကိုအုတ်ချုပ်နိုင်ရေးအတွက်တည်ငြိမ်အေးဂျင့်နဲ့အခြေအနေရောက်အောင်ကြိုးပမ်းဆောင်ရွက်နေတယ်ဆိုပြီး AB လ7ရက်နေ့လုံးကလည်းသတင်းထုတ်ပြန်ထားပါတယ်မြဝတီမြို့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကတော့ VOA ကိုအခုလိုပြောပါတယ
်အခုလောစဉ်မြို့ကကြာပြီမြို့ကကဘူချစ်သူကမြို့ကကိုအမှန်နဲ့သရအောင်ကိုရှောင်ခိုင်းပြီးတော့အဲ့မှာမိခါထောက်ပါပြီးသူကကိုကြီးသေးနေတယ်လို့ကျွန်တော်သိရတယ်။အဲ့တော့သူကဟိုကဒီကဖြစ်ကူကတက်လာလို့ပေါင်းစုံဖြစ်လို့ရှိရင်ညလူမျိုးယူထိချုပ်ပြီးသူ့မျိုးတော့အံ့မယ်ဆိုတဲ့ပုံစံမျိုးသူကလုပ်ကျင်တာ။တကယ်တမ်းညလူမျိုးကိုသိမ့်သိမ့်ပြီးတော့ဟိုစကားစကိုမောက်ထုတ်ပြီးတဲ့အချိန်မှာဖီစီကလည်းအာကျင်းဝင်လေတယ်အော်ဘူချစ်သူဘွဲ့ကလည်းကျင်းဝင်လေအရှင်ဦးနဲ့ပဲကြားလိုက်ဆိုင်နေဒီစားဖြစ်တယ်ကျွန်တော်ကြည့်တဲ့ကကိုနေမီမော်တော်သူနဲ့ပူပေါင်းဆွေးဆွေးနေတာပဲရှိတယ်အဲအုတ်ချုပ်ရေးပိုင်းကသူတို့အုတ်ချုပ်ရေးရန်ပြပဲသွားမယ်အဲလိုနေသားမျိုးတွေရှိတော့ကျွန်တော် PDF တွေကတော့အုတ်ချုပ်ရေးရန်ပြကျွန်တော်လည်းမဆိုင်လောတယ်စားစားစားကိုဆက်ပြီးတော်လာမယ်လို့ကျွန်တော်လုပ်စစ်တော့က
ကုံသွဲစီစင်းမှုလူကုန်ကူးမှုတရားမဝင်စီးပွားရေးလုပ်ငန်းတွေနဲ့မြဝတီမြို့အုတ်ချုပ်ရေးဟာစိန်ခေါ်မှုတွေရှိနေပေမဲ့လည်းဒေသခံတွေရဲ့ပူးပေါင်းမှုတွေနဲ့အုတ်ချုပ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်သွားမယ်လို့လည်း KNU ကဆိုပါတယ်။လက်တလုံးမှာတော့စစ်ကောင်စီတပ်တွေကကော့ကရိတ်မြို့ကနေတက်လာနေပြီးလမ်းတစ်လျှောက်ပစ်ခတ်မှုတွေကြောင့်ကော့ကရိတ်မြို့နယ်မောင်းမရွာကဒေသခံတွေတေဆုံးဒဏ်ရာရတာတွေရှိနေတယ်လို့လည်းပြောပါတယ
်။ဟုတ်ဟုတ်ကဲ့ကော့ကရိတ်မောင်းမရွာရွာတက်မှာပေါ့နော်။ကောင်းလေလက်လက်ကြီးနဲ့လမ်းပစ်လို့အဲမြို့မီဒီယာတွေရသုံးဒဏ်ရာရတာ။အဲဒီတော့ဒီနာပေါ့နော်ဒီအဆက်တွေပေါ့ပေါ့နွေးရွာတို့မောင်မအေးရွာတဲ့တို့အဲ့ဒီနေရာတွေမှာဆိုစစ်ကြောင်းထိုးလာတာပေါ့စစ်ကြောင်းတို့အာရှလန်ကိုတက်ဖို့ကြိုးစားတာအာရှလန်ကိုတက်ဖို့ကြိုးစားကျွန်တော်ကလည်းရလာတော့ဖြတ်နေတာအကြောင်းကိုတော့မလွယ်ဘူးလေအင်းကတော့များတယ်ဟုတ်ကဲ့အင်းကတက်မှ99လို့တက်မှ99ပေါ့နော်တက်မှ99အကအင်းကအခု300လောက်ပါလာတယ်ပြောတယ
်အခုအခါမှာတော့ကော့ကရိတ်မြို့ကမျိုးပြတ်တစ်ခုလိုဖြစ်နေပြီးဒေသခံတွေလည်းထွက်ပြေးနေရတယ်လို့အခုလိုမျိုးစစ်ကောင်စီတပ်တွေမြို့ထဲကိုဝင်ရောက်လာတဲ့အတွက်လည်းအိမ်တွေကိုပြန်လာတဲ့ဒေသခံတွေဟာထပ်ပြီးတော့ထွက်ပြေးနေရပါတယ်စစ်ကောင်စီကတော့ဒေသခံပြည်သူတွေကိုရည်ရွယ်ချက်နဲ့ဒုက္ခပေးနေတယ်လို့လည်းကရင်ငြိမ်းချမ်းရေးအထောက်အပံ့ပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကပြောပါတယ
်ပြည်သူတွေရှိတယ်ပြည်သူတွေရှိတာပြည်သူဒုက္ခပေးနိုင်မှာဆိုရင်ဒီလိုတိုက်ခိုက်နေတဲ့တော်လိုင်းရေးရာစုဒုက္ခပူရောက်မှာဆိုရင်အဲလိုစုမှုရေကျင့်သုံးနေလို့ကျွန်တော်တို့မြင်ရတယ်
။ကျုံတို့ချောင်းပြားမြပတိုင်းနေရာတွေမှာတော့စစ်ကောင်စီတပ်တွေကိုပူးပေါင်းတပ်တွေကလမ်းကနေဖျက်တိုက်တဲ့အတွက်စစ်ကောင်စီရဲ့ဖောကားတစီပျက်စီးပြီးတပ်ဖွဲ့ဝင်30နီးပါးသေဆုံးခဲ့ကြောင်းကြားပြူစစ်ကြောင်းကမနေ့ကထုတ်ပြန်ခဲ့ပါတယ်။မြဝတီမြို့မှာတော့ပူးပေါင်းတပ်ဖွဲ့တွေအပြင်နေကြားဆောင်တပ်ကလည်းတချို့နေရာတွေကိုတပ်ဆွဲနေရာယူထားပြီးဆောက်ခွာသွားတဲ့ခလာရ295တပ်ဖွဲ့ဝင်တွေကိုကာကွယ်ပေးထားပါတယ်။ဒီအတွက်မြဝတီမြို့အုတ်ချုပ်ရေးရန်နေရာကိုဘယ်အဖွဲ့တွေကလုံဆောင်မလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြဝတီမြို့ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ BGF ကို KNA နေကြားဆောင်တက်ကတစုံတရာပြောဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးရှင်။